အီရန်နိုင်ငံနဲ့ဆက်ဆံနေတဲ့အင်တာနက်ဝက်ဘ်ဆိုက်အများကြီးကိုသတင်းမှားဖြန့်ဝေနေတာကြောင့်ဖြုတ်ချလိုက်ပြီလို့အမေရိကန်တရားရေးဌာနကကြေညာလိုက်ပါတယ်။အမေရိကန်နဲ့အီရန်နှစ်နိုင်ငံကြား2015ခုနှစ်အီရန်နျူကလ িয়ার စာချုပ်ပြန်အသက်သွင်းနိုင်ရေးနဲ့တင်းမာမှုတွေမြင့်လာနေချိန်မှာအခုလိုပြင်းထန်တဲ့နေနည်းမှုမနေ့ကပဲဖြစ်လာခဲ့တာပါ။သတင်းမှားတွေထုတ်ပြန်ပြီး2020အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ဆွတ်ခဲ့တဲ့ Islamic Radio နဲ့ Television Union တို့အသုံးပြုနေတဲ့ website 33ခုနဲ့ခါချက်ဟာစွာလာ KH ကစီမံလက်ပတ်နေတဲ့ website 3ခုကိုပိတ်ပင်လိုက်တယ်လို့ American တရားရုံးကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကို VOA ကမှတ်ချက်ပေးဖို့မေးမြန်းရမှာတော့ချက်ချင်းထုတ်ပြန်ချက်မရသေးပါဘူး။အခု Iran တရား website တွေကို American company တွေရဲ့ internet နေရာတွေကနေတစ်ဆင့်ထုတ်လွှင့်တာဖြစ်ပေမဲ့ American ရဲ့တခြားပိတ်ဆို့မှုအောက်မှာလိုအပ်တဲ့ license ချောက်ထားမှုတွေမလုပ်ဘဲ Iran ဘက်ကသုံးစွဲခဲ့တာလို့လည်း American တရားရုံးကဆိုပါတယ်။အခုရုပ်တရက်အပိတ်ခံလိုက်ရတဲ့ website တွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ Iran Soya by Press TV ရုပ်သံအစီအစဉ်၊ Arab ဘာသာနဲ့ထုတ်လွှင့်နေတဲ့ LLM နဲ့ယေမန်နိုင်ငံကဟူသီတပုံတွေရဲ့ El Masia ဂျိုတုရုပ်သံသတင်းအစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျ။